မြောက်ကိုရီးယားခေါင်းဆောင်ကင်တုံအွန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့နောက်လာတဲ့ကြရင်စင်ကာပူနိုင်ငံမှာတွေ့မယ်မတွေ့ဘူးဆိုတာယာနှုံးပြမတေချာသေးပေမဲ့တွေ့ဆုံနိုင်ရေးပြင်ဆင်မှုတွေကနှစ်နိုင်ငံကြားမှာဆက်ပြီးတော့ရှိနေတာကြောင့်ထိပ်သီးဆွေးနွေးပွဲဖြစ်ပေါ်ရေးအတွက်မျှော်လင့်ချက်တွေရှိနေပါတယ်။အခုသတင်းပတ်ထဲမှာမြောက်ကိုရီးယားကဗိုလ်ချုပ်ကြီးတဦးနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးတို့နယူးယောက်မြို့မှာတွေ့ဆုံပြီးတော့ထိပ်သီးဆွေးနွေးပွဲဆိုင်ရာကိစ္စတွေကိုပြောဆိုဆွေးနွေးကြဖို့ရှိပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ကိုကျော်အောင်လင်းကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ။
နော်ကိုရီးယားနိုင်ငံကအစ်စ်မြင့်အရာရှိတူဖြစ်တဲ့ကင်မြုံချိုးဟာနော်ကိုရီးယားလက်ရှိအနာရလုံတမားပါတီဘိုးကော်မတီရဲ့ဒုက္ခထားလဲဖြစ်တယ်လို့နော်ကိုရီးယားထောက်လိုင်းအဖွဲ့ရဲ့အကြီးအကဲဟောင်းတူလည်းဖြစ်ပါတယ်။အခုသူကနော်ကိုရီးယားကနေပြီးတော့တရုတ်နိုင်ငံမြို့တော်ပေကျင်းကိုထွက်ခွာသွားခဲ့ပြီးတော့ပေကျင်းကနေတဆင့်တရုတ်လေကြောင်းလိုင်းနဲ့နယူးယောက်မြို့ကိုမနေ့တုန်းကပဲထွက်ခွာလာနေပါပြီ။နယူးယောက်မြို့မှာအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုနဲ့ကင်မြုံချိုးတို့တွေ့ဆုံဆွေးနွေးကြပါလိမ့်မယ်။ချိန်ထဲမှာပဲခေါင်းဆောင်ကင်ဂျွန်အွန်းယုံကအရာရှိချုပ်Kim Chan Song ကလည်းစင်ကာပူနိုင်ငံကိုထွက်သွားပါပြီ။ထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်မှုတွေကိုအမေရိကန်ဘက်ကလုပ်နေတယ်လို့နောက်ကိုရီးယားဘက်ကလည်းကြိုတင်ပြင်ဆင်နေတဲ့သဘောပါ။အစကစီစဉ်ထားတယ်လို့ဇွန်လ10ရက်နေ့မှာထိပ်သီးတွေ့ဆုံမှုဖြစ်မဖြစ်ဆိုတာအခုထိတော့တိကျမသိရသေးပါဘူး။ဒါပေမဲ့ပြင်ဆင်မှုတွေကတော့အခုရက်ပိုင်းနဲ့တင်းမှာအဆက်မပြတ်ရှိနေတာကတော့သိကြပါတယ်။မဟာဗျူဟာလေးလာရေးဆိုင်ရာဂျပန်အဖွဲ့ရဲ့အကြီးတန်းသုတေသီတူဖြစ်တဲ့ Grant Newsham ကတော့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ရေးမြောက်ကိုရီးယားဘက်ကတေချာပြင်ဆင်နေတာတွေကသူ့အတွက်တော့အံ့ဩစရာဖြစ်နေတယ်လို့ဆိုပါတယ
် That's the first time ever that this has happened.
ဒီဆွေးနွေးမှုဖြစ်ပေါ်လာရေးမြောက်ကိုရီးယားဘက်ကပထမဦးဆုံးချိန်ကြိုးပမ်းနေတာကိုတွေ့ရပါတယ်။ဒီနောက်ကဆိုရင်ဆွေးနွေးပွဲစကားဝိုင်းကိုရောက်လာဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကပဲချော့မော်ပြီးတော့ကြိုးပမ်းခဲ့ကြရတာပါ။အခုတော့တမနာထရန့်ဆွေးနွေးပွဲကိုရောက်လာဖို့မြောက်ကိုရီးယားဘက်ကအပူတပြင်းလုပ်နေတာအရင်အချိန်တွေနဲ့မတူညီတဲ့အချက်ပါပဲ။ဒါကထူးခြားတိုးတက်မှုတစ်ခုလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ဆယ်စုနှစ်နဲ့ချီပြီးကျွန်တော်လေ့လာနေခဲ့တာအခုတစ်ခါပဲမြောက်ကိုရီးယားဘက်ကဆွေးနွေးပွဲဖြစ်အောင်အပူတပြင်းလုပ်နေတာကိုတွေ့ဦးပါတယ်
။နယူးယောက်မြို့ကိုလာနေတဲ့မြောက်ကိုရီးယားထိပ်တန်းအရာရှိကင်မြုံဆွန်းဟာခေါင်းဆောင်ကင်ဂျွန်အွန်းရဲ့လူယုံတော်တဦးအကြံပေးတဦးဖြစ်ုံနဲ့မကကင်ဂျုံအွန်းအလိုရှိတာမှန်သမျှဖြစ်အောင်လုပ်ပေးတဲ့သူလည်းဖြစ်ပါတယ်။အခုနယူးယောက်မြို့မှာအမေရိကန်နိုင်ငံသားဝန်ကြီးနဲ့တွေ့ဆုံကြမဲ့ကိစ္စဟာလည်းခေါင်းဆောင်ကင်ဂျုံအွန်းရဲ့ကိုယ်စားအဖြစ်လာခဲ့တာပါ။နောက်ကိုရီးယားရဲ့ကြီးညာချက်ထဲမှာဒေါသတကြီးနဲ့ရန်လိုမှုတွေကိုတွေ့ရတာကြောင့်စင်ကာပူမှာတွေ့ဆုံရေးအစည်းအဝေးကိုဖျက်သိမ်းတယ်လို့သမ္မတထရမ့်ကပြီးခဲ့တဲ့ပတ်တုန်းကနောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းစီကိုအိတ်ဖွင့်ပေးစာပို့ခဲ့ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံကြားညှိနှိုင်းမှုတွေနဲ့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ရေးပြင်ဆင်မှုတွေဟာအဆက်မပြတ်ရှိလာခဲ့ပါတယ်။အခုနယူးယောက်ကိုကင်မြုံချိုးလာပြီးတော့ဆွေးနွေးမဲ့ကိစ္စဖြစ်လာတာနဲ့ပတ်သက်ပြီးဒါသူ့ရဲ့စာကိုခိုင်မာပြန်တုံ့ပြန်တာပဲဖြစ်တယ်။အဲ့ဒီအတွက်ကျေးဇူးတင်တယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာမနေ့တုန်းကရေးသားဖော်ပြပါတယ်။တောင်တန်းမြောက်ကိုရီးယားနိုင်ငံနယ်စပ်ကြားကစစ်မဲ့ဇုံမှာလဲအမေရိကန်ဘက်ကကိုယ်စားလှယ်အဖွဲ့နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တို့ဒီတစ်ပတ်ထဲမှာပဲတွေ့ကြအောင်ပါပါ။အခုလို့တွေ့ဆုံဆွေးနွေးရင်းနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားရဲ့အမူအရာတွေတိတိတသားပြောင်းလဲလာတာဟာသမ္မတထရမ့်ရဲ့စီးရေးစီစဉ်ကြောင့်ဖြစ်လိမ့်မယ်လို့သူတေတီ Grant Newsham ကသုံးသပ်ပါတယ
် I think that this is the first time there's been a president who has
ရောက်ကိုရီးယားရေးဆွေးနွေးမှုမှာစီးရေးကိစ္စကိုပါလမ်းကြောင်းတစ်ခုအဖြစ်ထည့်သွင်းစဉ်းစားတာအခုသမ္မတလက်ထက်မှာပထမဦးဆုံးတည်ပါအရင်သမ္မတဟောင်းနေအထူးသဖြင့် Barack Obama တို့ကဆိုရင်စီးရေးလမ်းကြောင်းကိုဘရောမှအသုံးပြုမှာမဟုတ်ဘူးလို့ပြောခဲ့တာပါသမ္မတဆောင်ကတော့စီအင်အားကိုအသုံးပြုကောင်းပြုမယ်ဆိုတဲ့ချင်းချောက်မှုလုပ်တဲ့အပြင်အရင်ကနဲ့မတူတဲ့ဖိအားတွေလည်းပေးခဲ့ပါတယ်။တရုတ်နိုင်ငံကပါစီးပွားရေးအရဖိအားတွေပေးလာခဲ့တာပါ။ဒါတွေကြောင့်မြောက်ကိုရီးယားကဆွေးနွေးပွဲကိုဖြစ်စေချင်နေတာလို့ထင်ပါတယ်
။စင်ကာပူထိပ်သီးဆွေးနွေးပွဲမတိုင်ခင်ဇွန်လ9ရက်နေ့မှာသမ္မတထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့အင်ပီရိုမှာတွေ့ဆုံကြမယ်လို့လည်းကြေညာထားပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကလည်းဇွန်လအတွင်းမှာစင်ကာပူကိုသွားနိုင်တယ်လို့တောင်ကိုရီးယားအစိုးရရာရှိတူကတင်းလာနေတုန်းကပြောထားတာရှိပါတယ်။အချိန်လေးကြည့်ရတာစင်ကာပူကထိပ်သီးဆွေးနွေးပွဲဟာမြောက်ကိုရီးယား၊အမေရိကန်နဲ့တောင်ကိုရီးယားသုံးပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲဖြစ်လာမယ့်ပုံပဲလို့လည်းအဲ့တောင်ကိုရီးယားရာရှိကပြောပါတယ်။